ကိုဗစ်ကပ်ရောဂါကာလမှာလူမှုဖူလုံရေးအာမခံချက်မရှိတာကြောင့်အခက်ကြုံနေရတဲ့အလုပ်သမားတွေအစိုးရရဲ့အထောက်အပံ့ကြရေးအခက်အခဲတချို့ရှိနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တာနာထွန်းပါကပ်ရောဂါကာလအင်ဂျီမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းထဲမှာစာဝင်းနေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေထဲမှာလူမှုဖူလုံရေးအာမခံချက်မရှိတဲ့သူတွေကိုလူမှုဖူလုံကြီးလေးဆယ်ရာခိုင်နှုန် ငွေကျပ်ဘီလီယံ20ကျော်သုံးဆွဲပြီးထောက်ပံ့ပေးဖို့အစိုးရကပြင်ဆင်နေပါတယ်။လူမှုဖူလုံရေးထဲမှာအကျုံးမဝင်တဲ့နေစာယာယီပုတ်ပြတ်ဆက်လုပ်ရေးလုပ်တာအနည်းငယ်လုပ်တာကုန်တင်ကုန်ချလုပ်တာကယ်ရီသမားစတဲ့အလုပ်သမားတွေကိုတအုပ်ကိုကျပ်3000ကျပ်အော်တိုဗာလာဒုတိယပတ်အတွင်းမှာထောက်ပံ့နိုင်ဖို့ရည်ရွယ်ထားခဲ့ပေမဲ့အခက်အခဲတွေကြုံနေရတယ်လို့လည်းမြန်မာနိုင်ငံဆက်လုပ်ရေးန တဲ့လူကြီးဒီအလုံးစုံမကြီးငွန်တော်ကြီးကတော့အဲဘလို့ကုန်လဲဆိုတော့ရေထနာဆိုင်ဟာမတရားမှမသိဖြစ်နေလောလေအဲ့လိုမျိုးပေါ့နော်ညွှန်ကြားချက်ကမရှိသေးတော့မြို့နယ်ကြီးမှာသွားရောက်ကြနေပေမဲ့ညွှန်ကြားချက်ကဘာမှထပ်ပြီးတော့ဟိုမထွက်ထားတဲ့မထွက်ပြေးရတဲ့အခါကျတော့ဒီမြို့နယ်အဲရုံးနေကလည်းဥမာလူကမာဦးကြီးလုံးတော်၎င်းအဲထရီအုပ်ချုပ်ရေးမှုရုံးတော်၎င်းသွားတင်ရင်တော့မှအဲညွှန်ကြားချက်မရှိတဲ့အတွက်လက်ခံနိုင်မရှိဘူးပေါ့နော်လက်ခံနိုင်မရှိသေးဘူးအဲ့ဒါတော့ဒါတက်ချက်နေသားပါကျွန်တော်တို့အော်တိုဘာလဒုတိယဘက်လို့ဘက်လောက်ကိုစလို့ရအောင်တော့ဒါဆွေးနွေးညှိနှိုင်းကြတာပေါ့နော်ဒါပေမဲ့အခုချိန်ပြီးတော့ဘယ်နေ့မှစတင်ပြီးပြီးမယ်ဆိုတော့လေအဲမကျင်ညာမဟိုမကျင်ညာသေးပါဘူးမကျင်ညာသေးဘူးနောက်တစ်ခုကဒီလူတွေကိုလည်းသွားတွေ့မှဒီနေရာမှာတင်လို့မရဘယ်မှာတင်လို့ရပါလဲဆိုတဲ့ဟာတော့မထွက်လာသေးဘူးပေါ့နော်ဆရာမဒါတော့ကျွန်တော်ဒါဟိုစီရီယာအနေနဲ့လည်းဝန်ကြီးဌာနကဒါကိုထွက်ပြီးဖို့ဆိုတာတော့ဟိုတောင်းဆိုတာဟိုဟိုတောင်းဆိုတာရှိပါတယ်ကျွန်တော်တို့ဒါဒီအောင်လဲစတင်နားပါတယ်
လက်ရှိအခက်အခဲဖြစ်နေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ပေးနိုင်အောင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းဦးမင်းလက်ကအခုလိုဆက်ပြောပါရစေ
။ဦးမလှိုင်းတန်းမှာဆိုလို့ရှိရင်တော့အဲဟိုကျွန်တော်စီပေါ့နော်။ကျွန်တော် organizer တွေကနေပြီးတော့ကျွန်တော်စီဦးမွေးတဲ့အချင်းအဲကျွန်တော်စီကိုရောက်တာကတော့အဲဘယ်နဲ့2000ဝန်းကျင်လောက်ရှိတယ်။ဒါတော့ဟိုသူတို့ဟိုတင်ဖို့ပေါ့နော်။အဲအခက်အခဲဖြစ်တဲ့ဟာက2000ဝန်းကျင်လောက်ရှိနေတယ်။အဲရွှေပြည်သားမှာဆိုလို့ရှိရင်တော့1000အဲဝန်းကျင်လောက်ရှိတယ်။အဲတကုံစိတ်ကမ်းပါဆိုလို့ရှိရင်လည်း1000ကျော်လောက်ရှိရဆရာမအောင်လုံးတော့ဒါကိုလက်ရှိနေသားပေါ့နော်ကျွန်တော်ပြောလို့ရှိရင်စောက်လို့ရေကဏ္ဍတစ်ခုရတော့မှဆရာမ9သိန်းဝန်းကျင်လောက်ရှိတယ်ဒါမျိုးရန်ကုန်တိုင်းတိုင်းထဲမှာတော့မှအဲအဲ့တော့အဲ့လူတွေကလည်းအလုံးအမတန်ကိုဒါလက်ရှိအခြေအနေမှာဒုက္ခရောက်နေကြပါတယ်ဟဲ့နောက်ဒီ3000ပေါ့ဒီ3000ဆိုတဲ့ငွေပမာဏကအဲအရင်ကြီးမများဘူးဆိုရင်လည်းသူတို့အတွက်အဲဘာပဲဖြစ်ဖြစ်အဲ1000တနည်းအားပေါ့နော်အထောက်ပံ့ကြီးအဲရရှိမှာဖြစ်တဲ့အတွက်အလုပ်သမားတိုင်းလည်းဒါကိုညှို့လင့်နေကြတယ်အဲဝင်နေဖြစ်ကြတယ်လိုချင်ကြတယ်ပေါ့နော်ဟိုကုရမဲ့အဲဖြစ်နေတယ်ဖြစ်နေတဲ့ဟာဒါရောင်တိုင်းအစိုးရအနေနဲ့တော့တစ်ခုခုပေါ့နော်ကျွန်တော်တို့ဒါအဲဆုံးဖြတ်ပြီးတော့ဘေထာနာကိုဒီလူတွေအတွက်ကိုအဲဘေထာနာကိုဖြစ်ရင်ပေါ့နော်ဒါကျွန်တော်တို့တာဝန်ပေးမလဲဘေထာနာကိုတော့တင်ခိုင်းမလဲဒါကိုလည်းအမြဲတမ်းအကောင့်ထဲဖို့လေးချင်ပါရဲ့
ကိုဗစ်ကရောဂါကာလအတွင်းမှာအလုပ်သမားတွေရဲ့လူမှုဖူလုံရေးထောက်ပံ့ငွေကိုတိုးမြင့်ပေးနိုင်ဖို့အတွက်ကိုလည်းပြန်လည်သုံးသပ်ပေးမယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဆွေကအောက်တိုဘာ10ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောခဲ့ပါတယ်ရှင်။ကျွန်မအင်တနာထွန်မှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။